ကျွန်တော်လူငယ်ရင်းနဲ့တွေ့တယ်ဖိုးဖွားလို့ရဲ့ဇာတိဖြစ်တဲ့ interview ဆိုတဲ့ရွာလေးမှာနိုင်ငံရေးဆိုင်ရာတင်နန်းတို့လေးတစ်ခုလုပ်ဖြစ်တယ်ဆိုတာနဲ့တင်နန်းရဲ့ပထမနေ့မှာခေါင်းဆောင်မှုနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတနေ့တာသွားရောက်ဆွေးနွေးပြစ်ခဲ့ပါတယ်ရွာနီးချုပ်ဆက်မှာရှိတဲ့ရွာရီရွာရီကနေ9ရောက်6ရောက်စသဖြင့်လာတက်ကြတော့လူ400ကျော်လောက်နဲ့တင်နန်းခန်းမကြီးဟာပြေရှံသွားပါတော့တယ်တက်ရောက်လာရသူတွေထဲမှာလူကြီးအချို့နဲ့လူလက်ပိုင်းတွေပါတယ်ဆိုပေမဲ့အများစုကတော့လူငယ်တွေပါလူငယ်တွေထဲမှာလည်းယောက်ျားလေးနဲ့မိန်းကလေးအခြေအတွက်မျှတာတယ်လို့ပြောနိုင်ပါတယ်ကျွန်တော်ကတင်နန်းတွေတိုင်းမှာစာတင်ပေးနေတယ်လို့မျိုးမဟုတ်ပဲတက်ရောက်လာသူတွေကိုပါစဉ်းစားကိုင်းတာဝင်ဆွေးနွေးကိုင်းတာတွေလုပ်လို့ရှိပါတယ်အဲ့လိုမျိုးလုပ်တဲ့အခါတင်နန်းသူတင်နန်းသားတွေရဲ့ပြန်လည်ဆွေးနွေးမှုတွေထဲကနေမတူညီတဲ့ရှုထောင့်ကစဉ်းစားပုံတွေကျွန်တော်ကိုယ်တိုင်မတွေးမိတဲ့အမြင်အသစ်တွေထွက်ထွက်လာတတ်တာဟာကျွန်တော်အတွက်တော့တိတ်ကိုတန်ဖိုးရှိပါတယ်ဒီတစ်ခါတော့တင်နန်းသားတင်နန်းသူတွေများတဲ့အတွက်အတွေးအသစ်အမြင်အသစ်တွေတော့အများကြီးရတော့မှာပဲဆိုပြီးကျွန်တော်ကျေနပ်နေမိခဲ့ပါတယ်ဒါပေမဲ့ကျွန်တော်ရဲ့ကျေနပ်မှုဟာတင်နန်းစာပြီးတနာရီလောက်ကြာမှာပဲတက်ရောက်လာသူတို့ရဲ့နှုတ်ဆက်နေမှုတွေကြောင့်ပျောက်ဆုံးပြတ်သုံးသွားခဲ့ရပါတော့တယ်ကျွန်တော်မိရဲ့မိကုန်နေတိုင်းအတွက်လူအုပ်ချားတဲ့ကနေလှမ်းလန်းအော်တဲ့တခွန်းစာနှခွန်းစာတော့အတန်တွေကိုကြားရပေမဲ့တယောက်ချင်းလက်ထောင်ပြီးဆွေးနွေးပေးကြပါလို့ပြောလိုက်တဲ့အခါမှာတော့လူ400ကျော်လောက်မှတယောက်မှပေါ်မလာတော့ပါဘူးကျွန်တော်မိတဲ့မိကုန်မျိုးကလည်းမှန်တယ်မှားတယ်ဆိုတာမျိုးမရှိပဲသူတို့ရဲ့အမြင်တွေကိုတောင်းခံတဲ့မိကုန်မျိုးဖြစ်ပြီးကိုတိထားတာကိုကိုမြင်တယ်လို့ထပြောလို့ရတဲ့မိကုန်မျိုးတွေပါကျွန်တော်ကဘာတုံ့ပြန်မှုမှမရတာနဲ့စကားပြောကြဖို့လိုတဲ့အကြောင်းကိုအမြင်ကိုကိုရဲရဲဝင်းဝင်းထပြောရရမယ်ဆိုတဲ့အကြောင်းကိုပြောပြီးဖိတ်ခေါ်တော့တယောက်စာနှစ်ယောက်စာထပြောကြပြီမဲ့ထပြောတဲ့သူတွေကလူငယ်တွေမဟုတ်ပြန်ပါဘူးတင်းနှန်းစာလို့နည်းနည်းလေးအရှိန်ရလာတဲ့အခါမှာလူငယ်တွေဘက်ကကျွန်တော်မိကုန်းနေနဲ့ပတ်သက်လို့ပြန်လည်ဆွေးနွေးကြတာတွေရှိလာပြီမဲ့အဲ့ဒီအထင်းမှာမိန်းကလေးတွေတယောက်မှမပါဘူးဆိုတာကိုထပ်သတိထားလိုက်မိပြန်ပါတယ်ကျွန်တော်လည်းတိုင်းကြီးကိုဥဆောင်နေတဲ့မိန်းကလေးတွေအကြောင်
းအန်ဒီဒေါ်ဆန်းစုကြည်အကြောင်
းသူတို့စကားပြောလာဖို့ဆွဲဆောင်စည်းရုံးပြီမဲ့အန်ဒီကြီးတယောက်ကထပြောတာကလွဲရင်ကျန်တဲ့မိန်းကလေးတွေစီကဘာသာမှထွက်မလာပြန်ပါဘူးတင်းနှန်းတရတာပြီးဆုံးသွားတဲ့နောက်မှာတော့ကျွန်တော်မှစဉ်းစားကြရတယ်အတော်လေးကိုကြံခဲ့ပါတော့တယ်ဘာဖြစ်လို့လောက်တော့နှုတ်ဆက်နေကြရတာလဲကျွန်တော်ပြောတဲ့အကြောင်းအရာတွေကသိပြီးမြင်နေလို့လားကျွန်တော်မေးတဲ့မိန်းကုံးတွေကိုနားမလည်ကြလို့လားစကားပြောဖို့ကိုရှက်နေကြောက်နေကြတာလားပြောစရာစကားဘာမှမရှိတာလားကျွန်တော်ပြောနေတဲ့စကားတွေကနားတွေထဲတော့ရောက်သွားပြီးအုံနောက်တွေထဲကတဆင့်လုံးသားတွေထဲကိုရောက်မသွားကြတာလားစကားတခွန်အတိတ်တခုဆိုတာကြားလိုက်ရအောင်ဆိုရင်တော့နားထဲဝင်သွားတဲ့အဆင်ပဲရှိပြီးကြားလိုက်ရတဲ့စကားအတိတ်တခုခုကိုကိုကလိုက်စဉ်းစားကြည့်ပြီးနားထဲလက်ခံလိုက်တဲ့အဆင်ကိုရောက်မှသာအုံနောက်ထဲရောက်သွားတယ်လို့ဆိုနိုင်တာပါအဲ့ဒီနောက်ကိုလက်ခံလိုက်တဲ့တခုခုကိုလက်တွေ့အခါကလိုက်နာကျင်းသုံးတဲ့အချိန်အခါကြာလာပြီးဆိုမှအဲ့ဒီအတိတ်တရားဟာကိုရဲ့နှလုံးသားထဲမှာတည်မြဲသွားပြီးကိုပိုင်ဖြစ်သွားတာလို့မြင်ပါတယ်အဲ့တော့ကျွန်တော်တို့တွေစကားတခွန်းခွန်းအတိတ်တရားတခုခုကိုနားထောင်လိုက်ရတဲ့အခါမှာအချို့ဆိုနားရတော့မဝင်တာတွေရှိနိုင်ပါတယ်အချို့ကြတော့လည်းနားရတော့ရောက်သွားတယ်ကြားလိုက်တယ်ဆိုတော့အဆင့်မှာပဲရက်နေတဲ့သူတွေရှိပါတယ်အချို့ကြတော့လည်းအုံနောက်ထဲရောက်သွားပြီးတေချာနားလေလက်ခံလိုက်တာမျိုးတွေရှိပါတယ်ဒါပေမဲ့တိလိုက်တာတွေကိုတကယ်နှလုံးသွင်းပြီးအထက်ထက်အခါခါလိုက်နာကျင့်သုံးရင်အတိတ်တရားနဲ့ကိုယ်နဲ့ထပ်တူကြသွားတဲ့သူတွေကတော့တော်တော်ရှားမယ်ထင်ပါတယ်အထက်မှာကျွန်တော်ကိုကျွန်တော်ပြန်မေးနေမိတဲ့မိကုံးတွေအတွက်ကိုယ်တိုင်ဖြေပြန်ပေးနိုင်မှုစဉ်းစားကန်းဝင်ကြည့်တဲ့အခါကျွန်တော်ပြောတဲ့စကားတွေဟာရွာကလူငယ်တွေအတွက်တိတ်ပြီးမြင်နေတာမျိုးမဟုတ်ပေမဲ့နည်းနည်းတော့အလှမ်းဝေးနေသေးတယ်လို့ပြောနိုင်ပါတယ်။တိုင်းပြည်ကိုထောက်ကန်ထားတဲ့မန်နိုင်တွေအကြောင်းဘူဦးစီးချုပ်ကန်မှုလျှော့ချခြင်းအကြောင်း evolution စင်ကဲပြောင်းလဲမှုဖြစ်စဉ်အကြောင်းစတာတွေဟာအခုမှစကြဘူးအခုမှစစဉ်းစားဘူးတဲ့စကားရက်တွေဖြစ်နေနိုင်ပါတယ်။ကျွန်တော်မေးတဲ့မေးခွန်းတွေကိုသူတို့နားမလည်ကြတာမျိုးမဟုတ်ပေမဲ့ကျွန်တော်မေးခွန်းတွေအတွက်အဖြေတစ်ခုခုပြန်ပေးဖို့ကတော့သူတို့မှာအခက်အခဲရှိနေပါသေးတယ်။ဒီမိုကရေစီလို့သိကြပေမဲ့ဒီမိုကရေစီဆိုတာကိုဘလို့နားလည်ထားသလဲဆိုတော့မေးခွန်းအတွက်တော့တေချာတဲ့အဖြေတစ်ခုပေးနိုင်မှုလိုပါသေးတယ်။စကားပြောဖို့ရှက်နေကြောက်နေကြတာလားဆိုတာကတော့ဟုတ်တယ်လို့ပဲဖြေရမှာပါ။ကျွန်တော်ခဏခဏပြောဦးတဲ့တိမ်ငယ်စိတ်ရှက်ရွံ့စိတ်စိုးရင်ထိတ်လန့်စိတ်တွေဟာနေရီရွာရီမှာရှိတဲ့လူငယ်တော်တော်များများမှာအနည်းနဲ့အများတော့လွှမ်းမိုးနေကြပါတယ်။စကားပြောခွင့်တိတ်မပေးတဲ့ပြန်လည်မေးခွန်းထုတ်ခြင်းအပြန်အလှန်ဆွေးနွေးခြင်းတွေကိုတိတ်အားမပေးတဲ့စနစ်စိုးကြီးတစ်ခုကြီးစိုးရာလူအဖွဲ့အစည်းအတွင်းထက်သန်းကျင်လည်ခဲ့ကြရတာကြောင့်လည်းဖြစ်နိုင်ပါတယ်။အတွေ့အခေါ်ယူအဆအသင့်အမြင်အသစ်တွေကိုအားမပေးဘဲ 长嘛长，真的妈说的，六婆子也得也得说的讲嘞，骗奶妈嘞。关闭嘛，听你呀，家里的包容的嘛哈，过去了哥哥用钱买了的六八百，今朝肉也留爱了下嘞。把困爷妈妈背个嘞，身体受的苦也担着，咪咪哥咪咪用钱买的，跟表公家巴罗嘞。大姨妈第一天那个，今朝肉过来买边票别呀吧没。那个哥吃家就来，留爱人呢都不报名，留爱人也用钱买的个，边来地少就家呀吧没。表姐这个爸妈们媳妇说的了，没骗奶妈不？留爱人嘛，表姐这个人，表姐那人，是个是嘛？对家话嘞。大姨妈，啊，真正白吃看下了，命给了叫。表姐嘛，叫多了没有？表姐爸妈妈没出了，没表姐那话不说了没有嘞？是奶妈嘞。留爱人个这个表姐今天说的，留几月留了对家嘞？哪场白不也得有老婆留二把嘞？表奶妈也能送俺一家的，不是对面拉们收银，只能单笔哈，留二单笔撇到娃里面。家奶妈也能么家人上那拿的面拉们收银，只能单笔哈，那他单笔撇到娃里面。哎呦，留爱的这个表家吧，留几月留了对哪趟白家吧，只能留六块钱哈。第三说的美女车，表家娃说的配科目的不留二把嘞。留爱人，留爱人，表家系列这个的表家。家来呀，俺弟弟也来我嘞。我那呢，生年生啥比？那老那嘞，这里地多嘞，地，见东少地，人家把这一路山那丢来把嘞。这前面大路面路吧，俺爹娘给我担木叉吧，俺爹娘给我看啥的把的，这让你碰了吧。